အမေရိကန်အာဆီယံထိပ်သီးအစည်းအဝေးတွေမှာကုန်သွယ်ရေးနဲ့လူမျိုးရေးကိစ္စရပ်တကူအဓိကဦးစားပေးဆွေးနွေးကြတာဟာလူခွင့်ချိုးဖောက်မှုတွေကိုအရေးမကြီးသလိုမျိုးပြစ်ပယ်တာမျိုးမဖြစ်သင့်ဘူးဆိုပြီးတော့လူခွင့်ဖွဲ့တွေကသတိပေးပြောဆိုနေပါတယ်။အခုအမေရိကန်အာဆီယံထိပ်သီးအစည်းအဝေးနဲ့ပတ်သက်ပြီးတော့အချိန်ကြာကြီးကြံနေမဲ့ပုံရိပ်တစ်ခုကတော့သမ္မတဂျိုးဘိုင်ဒန်ဟာအာရှရဲ့လူခွင့်ချိုးဖောက်သူတွေနဲ့တူရှင်ပြီးတော့ရပ်နေခဲ့တယ်ဆိုတာပါ။ကမ္ဘောဒီးယား၊ဗီယက်နမ်နဲ့အခြားဒေသတွေကအဲ့လူခွင့်ချိုးဖောက်မှုတွေရော့ပါတော့အောင်လို့သမ္မတဂျိုးဘိုင်ဒန်အနေနဲ့တနည်းနည်းပဲဖြစ်စီတောင်းဆိုတာမျိုးဖြစ်စီလုပ်နိုင်ပေမဲ့အခုထိမတွေ့ရသေးပါဘူးဆိုပြီးတော့လူခွင့်ဆောင်ကြည့်လေးလာရဖွဲ့ဝါရှင်တန်ယုံကဒါရိုက်တာဆာရာဂျီဂါဂါဖီကိုပြောဆိုသွားတာပါ
One of the lasting images of this US ASEAN summit is going
အာဆီယံနိုင်ငံတွေနဲ့လက်တွဲဖက်ဆက်ဆံရေးခိုင်မာလာဖို့နဲ့အင်ဒိုပစိဖိတ်ဒေသတရုတ်ရဲ့ဩဇာစွမ်းမှုတွေကိုအင်အားချင်းငင်ရှာညှိဖို့အမေရိကန်ပြည်သူကတော့အဓိကဆောင်နေပါတယ်ဒေသတွင်းလူမျိုးရေးကိစ္စတွေဖြင့်ကုန်သွယ်ရေးနဲ့ယူကရိန်းအရေးကိစ္စတွေကဆင်းရဲပွဲအစီအစဉ်တွေကိုအဓိကစွမ်းမှုနေပါတယ်။ဒါကြောင့်လည်းဒေသတွင်းလူခွင့်ရေးအခြေအနေကိုမျက်ကွယ်ပြုမှာဒီမိုကရေစီရေးအတွက်ဆွေးနွေးမှုတစ်ခုခုဖြစ်မှာကိုလူခွင့်ရေးဆောင်ကြည့်ရေးဖွဲ့တွေကသတိပေးပြောဆိုနေကြတာပါ။